ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ရဲ့ဆီးရီးယားဆန်ရမှုဝါဒတွေဟာနောက်ထပ်ကမ္ဘာစစ်တစ်ခုကိုဦးတည်သွားလိမ့်မယ်လို့ရီပပလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်။လုံးတင်တာက IS ကိုအာယုံဆိုင်ဖို့ဖြစ်ပြီးဆီးရီးယားကိုအာယုံမဆိုင်သင့်ဘူးလို့ရိုက်တာသတင်းဌာနနဲ့အင်တာဗျူးတစ်ခုမှာထရမ့်ကပြောတာပါ။ဟီလာရီကလင်တန်ပြောတာကိုသာလိုက်လုပ်ကြမယ်ဆိုရင်တော့တတိယကမ္ဘာစစ်နဲ့ကြုံရလိမ့်မယ်လို့လည်းထရမ့်ကဆိုပါတယ်။သမ္မတဘာရှာရဲ့အဆက်ကိုဆန့်ကျင်တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကနေ2012ခုနှစ်မှာဆီးရီးယားပြည်ပခန့်စတင်ခဲ့တာဖြစ်ပြီးဒေတာတွင်တဲ့နိုင်ငံတကာပါဝင်ပတ်သက်နေတဲ့ရှုပ်ထွေးလာတဲ့အရေးကိစ္စတခုပါ။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်မှာတော့ IS စစ်သွေးကြွတွေကိုတိုက်ခိုက်တာလည်းပါလာပါတယ်။ရုရှားနဲ့အီရန်ကကြောတော့နောက်ခံပေးထားတဲ့အာဆတ်အစိုးရကတပုံတွေကိုတိုက်နေပြီးအတိုက်ခံလက်နက်ကင်တွေကိုတော့အမေရိကန်၊တူရကီနဲ့ဆော်ဒီအာရေဗျားလိုနိုင်ငံတွေကအထောက်ပံ့ပေးနေတာပါ။ IS အစိုးရတွေကိုအမေရိကန်ကဆက်နှိမ်နှင်းသွားမဲ့နိလန်အများပြားကိုကလင်တန်ကအဆိုပြုထားပြီးသမရအာဆတ်ကိုရာလူကထွက်သွားစေချင်ပါတယ်။ထရမ့်ဟာသမရအာဆတ်ကိုအာဏာဆက်ရှိနေစေချင်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုထောက်ခံနေတယ်ဆိုပြီးကလင်တန်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကဝေဖန်ပြောဆိုပါတယ်။